မနက်ဖြန်ဇန်နဝါရီလ10ရက်မှာကျင်းပမယ့်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ဖို့မြကြီးနားမှာရောက်နေတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ် KBC ကိုဒီကနေ့သွားခဲ့ပြီးဦးဆောင်စရာတော်နဲ့တွေ့ဆုံခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ကချင်ခီးစဉ်အကြောင်းအပြည့်အစုံကို VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင်။
နိုင်ငံတော်တာဝန်ခံဒေါက်တာဆန်းစုကြည်ဟာမြကြီးနားမြို့မှာရှိတဲ့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC ကိုဒီကနေ့ဇန်နဝါရီ9ရက်ညနေ4နာရီမှာတွားရောက်ခဲ့ပြီး KBC ဥက္ကဋ္ဌဒေါက်တာခါလမ်ဆန်ဆွန်နဲ့တနာ ਈ ကြာတွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံချိန်မှာ1949ပင်လုံစာချုပ်အတိုင်းလုံဆောင်ပေးဖို့ဒေါက်တာဆန်းစုကြည်ကိုပထမအချက်အနေနဲ့အကြံပြုခဲ့တယ်လို့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC ဥက္ကဋ္ဌဆရာတော်ဒေါက်တာခါလမ်ဆန်ဆွန်က VOE ကိုပြောပါတယ
်။သဘောတူရတဲ့သဘောတူရချက်ကတော့အများဟောဖြစ်စီချင်တာပေါ့နော်ဒါပေမဲ့ဟို20ပြည့်ရစုခေါ်ဖို့ပုံမှန်တော့ကျွန်တော်နားလည်ဦးတစ်ချက်ပေါ့အဲ့ဒါတော့နိုင်ငံရေးဥဆောင်နေလို့ပဲထိကြပေါ့ကျွန်တော်တို့ကတော့ဒါနားလည်တာဟို20ပြည့်တော့မှာဟိုရင်းချင်းရဲ့ဘလော့တိုင်းအဲ့ဒီဘလော့ပုံဆောင်ပေးနိုင်လို့ဆိုတော့ကျွန်တော်တို့တော့ဒီအကြည့်ရသေးဘူးပေါ့
တွေ့ဆုံချိန်မှာအချက်၃ချက်ကိုအဓိကဆွေးနွေးကြတာဖြစ်ပြီးပင်လုံညီလာခံကိစ္စဘာသာရေးတရားမျှတမှုဆိုင်ရာကိစ္စနဲ့2008ဖွဲ့စည်းပုံအခြေခံပြည်စည်းကိစ္စရပ်တွေကိုဆွေးနွေးခဲ့ကြရတယ်လို့လည်းပြောပါတယ်။ဒါအပြင်ကချင်ပြည်နယ်တွင်းကစစ်ပေးရှောင်ပြည်သူတွေနေရပြိုင်ကိစ္စနဲ့ပတ်သက်ပြီးသူတို့နေရပြိုင်နိုင်ဖို့မလုပ်ခင်တပ်မတော်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေကြားမှာအရင်ဆုံးအပြစ်ရလက်မှတ်ထိုးဖို့ကိုလည်းဒေါက်တာခလမ်ဆန်ဆွန်ကအကြံပြုခဲ့ရပါ။
ကျွန်တော်ကချင်ပြည်အင်းနဲ့တပ်မတော်နဲ့ဘာလက်ဆစ်ဖိုင်ယာမှာမြောက်ပိုင်းအဖွဲ့နဲ့ policy ရဆက်စပ်မှာအလုံးထိုးဖို့လိုတယ်ဆိုတဲ့အကြောင်း the next step ကမှာဟိုကိုရဲ့လမ်းကြောင်းရကိုတော့ဖို့လိုပါလို့ဆိုတဲ့အကြောင်းဒါကတော့ဒီခါဒီမှာဆက်ရှိဖို့လိုတယ်ဆိုတဲ့အကြောင်းအဲ့ဒါတွေကိုကြိုးစားဖြစ်ပါတယ
်ဒါအပြင်တော်လိုင်းကောင်စီခေတ်ကပြည်သူပိုင်းအသိခံရရဲ့တာတနာကြီးအဆောက်အဦတွေနဲ့ပတ်သက်ပြီးတော့လည်းပြန်စဉ်းစားပေးဖို့တင်ပြခဲ့တယ်လို့လည်းသူကပြောပါတယ်နိုင်ငံတော်အတိုင်ပင်ခံဘက်ကတော့ဘာသာရေးဆိုင်ရာတရားမျှတမှုကိစ္စတွေနဲ့ပတ်သက်ပြီး policy အရပြန်လုပ်ပေးနိုင်တာရှိကြောင်းလည်းပြောကြားခဲ့တဲ့အပြင်လက်ရှိမှာအစိုးရအနေနဲ့27ရာစုပင်လုံညီလာခံကိုလွတ်ဆောင်နေကြောင်းနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အားလုံးပါဝင်ပူးပေါင်းဖို့ဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။ဒေါက်တာဆန်းစုကြည်တွားရောက်တွေ့ဆုံခဲ့တဲ့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ် KBC ဟာကချင်လူလူအပေါ်မှာရောကချင်နိုင်ငံရေးအင်အားစုတွေအပေါ်မှာပါဩဇာလွှမ်းမိုးနိုင်တဲ့ဘာသာရေးဖွဲ့စည်းတစ်ခုအဖြစ်အများကအသိမှတ်ပြုထားတာပါ။နေဆက်ဒေတာနဲ့တိုင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာပြီးခဲ့တဲ့2019ထဲမှာပြည်내နဲ့တိုင်းအတော်များများကိုတွားရောက်ခဲ့ပြီးလူလူနဲ့တွေ့ဆုံခဲ့တယ်လို့ဒီလိုတွေ့ဆုံမှုကနေရလဒ်ကောင်းတွေရလာဖို့အတွက်မျှော်လင့်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်။
လည်းတကယ်ကပုဂ္ဂိုလ်ဟာသူကနိုင်ငံလုံးောက်ရှိတဲ့တိုင်းပြည်တွေကိုကြိုးစားကြည့်ပါအောင်ဆိုပါတယ်။ပြီးတော့ဒေသခံစီတွေတိုင်းသားတွေရဲ့လူလာတဲ့အဲ့ကျွန်တော်တို့ရဲ့ခံစားနေရတာလေကိုယ်ကကြိုးစားသွားအောင်ထားတဲ့အခါမှာလေကျွန်တိုင်းသားတွေနဲ့ကျွန်တော်ရင်းရင်းချင်းချင်းဝယ်ပြီးလုပ်တဲ့အခါမှာကျိုးသက်ရမှုရှိနေပုံမှန်ကောင်းမွန်တဲ့ရလဒ်ဖြစ်လာလိမ့်မယ်လို့ကျွန်တော်ပြောနေပါတယ်။
ဒေါက်ဆန်းစုကြည်ဟာ2019မတ်လ28ရက်တုန်းကလည်းမြေကြီးနားကိုသွားခဲ့ပြီးကချင်ရပ်ဘက်အဖွဲ့တွေငင်းညာရေးဆွေးနွေးရေးအကျိုးဆောင်ဖွဲ့ PCG ရွေနဲ့တွေ့ဆုံခဲ့သလိုစစ်ရှောင်စကန်တချို့ကိုပါသွားရောက်ခဲ့ရဖြစ်ပြီးအဲ့ဒီလူလူတွေ့ဆုံပွဲမှာ NCA နဲ့27ရာစုပင်လုံညီလာခံအပါအဝင်အခြေခံဥပဒေပြင်ဆင်ရေးမူရစေဝါကိစ္စတွေကိုပါဆွေးနွေးခဲ့ရပါအခုမြေကြီးနားကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ဟာမနက်ဖြန်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်မှာဖြစ်သလိုအဲ့ဒီနောက်ပိုင်းမှာတော့ပူတာအုံမြို့ရဝမ်အမျိုးသားဥယျာဉ်မှာရှိတဲ့မြန်မာနိုင်ငံရဝမ်စာပေနဲ့ယဉ်ကျေးမှုအသင်းဗဟုကိုလည်းတွားရောက်ဖို့ရှိပါတယ်